ီဟောပြောပွဲနဲ့ပတ်သက်ပြီးတော့လေဆရာအမြင်လေးနည်းနည်းပြောပြပေးပါလားခင်ဗျာ
အဓိကကတော့ဒီလူငယ်တွေနည်းနည်းစည်းစိမ်ညီညွတ်လို့ရှိဖို့ရဲ့အနာဂတ်ကာလမှာလူငယ်တွေဟာအနာဂတ်ကာလအတွက်အရေးကြီးတဲ့လူသားစားဖြစ်တယ်လေအဲ့ဒါနဲ့ပတ်သက်လို့လို့မယ်ကိစ္စတွေကိုတောင်းရမယ်ကိစ္စတွေကိုဒါတွေကိုပြောတာပါပဲ
ဆရာဦးဝင်းကျင်ပြောသွားတဲ့ကိစ္စတွေကဒါNLD ရဲ့ပေါ်လူငယ်တွေနဲ့ပတ်သက်တဲ့ policy ပဲလားခင်ဗျာ
ကိုပိုင်သဘောလို့သူပြောတာပ
ါ NLD ရဲ့ policy နဲ့ရောဒီအရာကြီးကိုရှိပါလား
ဆန့်ကျင်ပါဘူ
းဟုတ်ကဲ
့မဆန့်ကျင်ပါဘူ
းဟုတ်ကဲ့ NLD party နေနေရပေါ့လေအခုကဟိုဥဆောင်ဥရွယ်ပြုနေတဲ့တော်လူကြီးတွေများတယ်ပေါ့လေအခုလူငယ်တွေအတွက်ကိုဖွင့်ပေးဖို့လားလာတယ်ရှိပါသေးလားခင်ဗျာ
အဲ့လိုတွေကရှိရရှောက်အဲ့ဒါလူငယ်တွေကဒီလူကြီးတွေတောင်းမထမ်းဆောင်မှာအတွက်အမြဲတမ်းအရှင်သေးဖြစ်ဖို့ဉာဏ်မျောမြင်နေပညာတွေတခါတည်းကိုโอ้ရှိဖို့စီယုံညီညွတ်ဖို့ရှိဖို့ဆိုတဲ့ဟာတွေဒါတွေပြောတာပါပဲ
ကျွန်တော်ဟိုအငယ်အနေနဲ့ပေါ့လေဒီ NLD ရဲ့ဒီပေါ့လေဘိုးကော်မတီဝင်တယောက်အနေနဲ့ပေါ့လေဒီခန္ဓာကိုတက်ရောက်ပြီးတော့ခင်ဗျဘယ်လိုများမြင်မိလဲခင်ဗျာ
ခန္ဓာကောင်းတာပေါ့ဒါလူငယ်တွေရဲ့ရှေ့သွားမယ်အနာဂတ်ခီလန်းချောင်းကြီးကိုခင်းပေးတာလေအဲသူတို့ဒီလိုဘယ်လိုတွေတခါတည်းတက်ကျွမ်းရမယ်ဘာတွေလှုပ်ထားမယ်အဲနိုင်ငံကလည်းဘယ်လိုဆက်တနိုင်တယ်ဘယ်လိုရှိတယ်အဲပြီးတော့မှဘယ်လိုတခါတဲ့အဲဆောင်ရွက်ရမယ်နောက်ပြီးတော့ဖွဲ့စည်းတော့မှဘယ်လိုအဲလုပ်ရမယ်ခံရမယ်ဆိုတဲ့ဟာတွေအဲ့ဒါတွေအကုန်လုံးလမ်းညွှန်တဲ့သဘောနဲ့ပါသွားပါတယ်ပါသွားတဲ့အတွက်ဒါရှေ့လူငယ်တွေရဲ့အနာဂတ်ကာလမှာထားလူကြီးတွေကူစားဝင်ရမယ်ကာလမှာလွယ်ကူချောမွေအောင်ဆောင်ရနိုင်မှုအတွက်ဒါရေရှည်စီမံချက်သဘောမျိုးနဲ့လည်းပါသွားတာပေါ့ဗျာ
Black Law အနေနဲ့ပေါ့လေလူငယ်တွေရဲ့ဒီပါတီတွင်းညီညွတ်ရေးနဲ့ပတ်သက်လို့ရောအင်္ဂါတို့သဘောထားဘယ်လိုရှိပါလဲခင်ဗျာ
ပါတီတွင်းညီညွတ်ရေးကဘာမှပြပြတာမရှိပါဘူးလူငယ်တွေကကျွန်တော်ခုအတော်လေးတက်တက်ကြွကြဒီကနေ့စီယုံလှုပ်ရှားမှုရှိကြပါတယ်ဒါပဲဒါပဲလားလူကြီးတွေကလည်းလူငယ်တွေအားထားတဲ့အကြောင်းပြောတာပါပဲ
ကျေးဇူးပါပဲအင်္ဂါ
ဟုတ်ကဲ့